ထိုင်းတောင်ပိုင်းပြည်နယ်16ခုအတွင်းမှာအဖျားစီခံရပြီးအကျဉ်းထောင်တွေအချုပ်တွေကနေလွတ်ရက်စေသွားတဲ့မြန်မာရွှေ့ပြောင်းလို့သမားတရားသုံးဆယ်ကျော်ကိုထိုင်းရနာပိုင်းတွေကပြန်လည်လွှဲပြောင်းပေးခဲ့တာပါအခုလွတ်ရက်စေလို့နေရက်ပြန်သူတွေကိုတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ပတ်သက်မှုရှိမရှိစစ်ဆေးတာတွေလုပ်နေတယ်လို့လဲကော့တောင်မြို့ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးဖောင အချိန်မှာကိုက3လောက်ပိုင်းမှာ130ကျော်လေးပို့တာဖြစ်သွားတယ်ခင်ဗျာ။အဲအဲ့ဒါလေးတွေကဘာလဲဆိုတော့ကျွန်တော်တို့ဒီချုံမျိုးကြောင့်ဖန်ခံရတဲ့လူတွေပါလာပါလေ။လှုပ်ရှင်တူတော်လေးပါရမယ်။အလှုပ်ရှင်မတူတာပါမယ်။ပြီးလို့ရှိရင်ဝတ်ပေါ်မဲ့တမန်ကော်တော်လေးတွေပါမယ်။အဲ့ဒါလေးရှိတယ်ခင်ဗျာ။ပြီးလို့ရှိရင်နောက်တစ်ခုကပါလဲဆိုတော့ပြန်လာတဲ့အုပ်စုတွေထဲမှာကျွန်တော်တို့ဒီဟိုဘောနော်ဟိုဒီစစ်ကအာမမိုင်တွေရဲ့ဒီဟိုဘောဒီအဝဝ PDL မျိုးပုံစံမျိုးကျွန်တော်စစ်ဆေးတာတွေရှိတယ်။အဝလေးစစ်ဆေးတာရှိတယ်။ပြီးနောက်တစ်ခုကဟိုကျမကြီးဆောက်ရှောက်ပေးတာပေါ့နော်
။ဟုတ်ကဲ့
။ပြီးလို့ရှိရလောက်မှဦးစီးဌာနကလည်းပြောလဲဆိုတော့ဒီလူတွေပြန်လာလို့ရှိရလုတ်ပေးဖန်တီးနိုင်အောင်သူတို့လည်းပြန်ကြီးပြင်ဆင်ပေးတဲ့ပုံစံလေးတော့ပြောရတယ်ခင်ဗျ။
အခြေထောင်နေတဲ့ကလူရဲစစ်သူတွေကတော့စိုးရိမ်စိတ်တွေရှိနေပြီးနေရပြန်ရင်လည်းမတည်ငြိမ်မှုတွေဖြစ်ပြီးထပ်ပြီးစစ်ဆေးခံရမှာကိုစိုးရိမ်နေကြပါတယ်။သူတို့တွေဟာအကျဉ်းထောင်ထဲမှာနေရတဲ့အတွက်နိုင်ငံရေးကိစ္စတွေမှာကူညီထောက်ပံ့တာတွေမလုပ်နိုင်ဘူးလို့လည်းပြောဆိုကြတယ်လို့ဆိုပါတယ်
။ PDL နဲ့ပတ်သက်လို့ရှိလားပြီးလို့ရှိရင်ဒီထောက်ပံ့ရေးထောက်ပံ့ကိစ္စတွေကိုလုပ်ပေးတာတွေပါရှိလားသူတို့တော့ပြောတယ်လေ။အချုပ်ကြတာတော့ကိုယ်လာဆယ်လာဖြစ်နေသူတို့ဘဝနာသူတို့ရက်တီလို့နေတဲ့အချိန်မှာသူတို့ထောက်ပံ့ဖို့ဆိုတော့သူတို့ဆွဲခက်ခဲရှိတယ်ထောက်ပံ့လို့လည်းမရဘူ
းနေရပြန်ဖို့ခံရသူတွေထဲမှာအမျိုးသမီး33ဦးနဲ့အမျိုးသား69ဦးပါဝင်တယ်လို့ဆိုပါတယ်ထိုင်အချင်းထောင်ကြီးအချုပ်ကြီးကလူရစေတဲ့မြန်မာတွေကိုမဲဆောက်မြဝတီမဲဆိုင်တာချီလေးရနောင်းကော့တောင်းလမ်းတွေကနေပြန်လည်လွှဲပြောင်းပေးလို့ရှိပါတယ်ကိုဗစ်ကပ်ဘေးကာလမှာနေဆက်လမ်းတွေတရားတွေပိတ်ထားတဲ့အတွက်ပြင်းထန်ပေးသူတွေကိုအကန့်အသတ်နဲ့သာပြန်ပို့ခဲ့ပါတယ်ရှင်